အာဆီယံဒေသတွေမှာရှိကြတဲ့ရွှေပြောင်းအလုပ်သမားတွေနဲ့ဒုက္ခသည်တွေအတွက်ပို့ပြီးတော့အကာအကွယ်ပေးဖို့အစိုးရတွေကိုအာဆီယံလွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။အာဆီယံအတိုက်အဝိုင်းထဲမှာရှိကြသူအလုပ်အနေနဲ့အခြေခံလူ့အခွင့်အရေးရရှိသင့်ပြီးတော့လူ့ကုန်တိုက်ခါနဲ့လေးစားတမိုးထားမှုရရှိသင့်တယ်လို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကတောင်းဆိုလိုက်တာဖြစ်ပါတယ်။မလေးရှားနိုင်ငံကရွှေ့ပြောင်းအလုပ်သမားတွေဒုက္ခသည်အဖြစ်လျှောက်ထားသူတွေလူကုန်ခူးခံရသူတွေရဲ့အခြေအနေကို၄ရက်ကြာတွားရောက်လေ့လာခဲ့ပြီးတဲ့နောက် APHR အဖွဲ့ကအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါမလေးရှားနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံကချင်းလူမျိုးတွေရိုဟင်ဂျာတွေအပြင်တခြားနိုင်ငံကဒုက္ခသည်တွေအနေနဲ့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံး UNHCR မှာမှတ်ပုံတင်နိုင်ဖို့အခက်အခဲတွေရှိနေကြပြီးတော့ဒုက္ခသည်အဖြစ်သတ်မှတ်ခံရဖို့ညှင်းပယ်ခံရသူလည်းပိုများလာတယ်လို့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့ကမ္ဘောဒီးယားကအထက်လွှတ်တော်အမတ်ယောက်ကပြောကြခဲ့ပါတယ်မလေးရှားနိုင်ငံမှာအထောက်အထားလက်မှတ်မရှိသူတွေကိုလွန်ခဲ့တဲ့တစ်လကျော်ကစတင်ပြီးတော့ရှာဖွေနှိမ်နင်းနေတဲ့စီမံချက်ကိုလုပ်တည်တဲ့အတွက်ဖမ်းဆီးခံရသူထောင်ထဲချီရှိနေတယ်လို့လည်းအာဆီယံအမတ်များအဖွဲ့ကပြောပါတယ်မလေးရှားလဲရဲတွေကလိုက်လံဖမ်းဆီးနေတဲ့အတွက်ရွှေပြောင်းလုံသားအများစုဟာစိုးရိမ်စိမ်နဲ့နေထိုင်နေကြရတယ်လို့ APHR ရဲ့အကြေညာချက်ထဲမှာဖော်ပြထားပါတယ်